Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ View American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ9ရက်ကျသာပတင်းညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းနံပါတ်24 25 32 51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လို့ပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်သမ္မတကတရားဝင်ချိန်ညှိလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နောက်ပတ်ကမ်းခြေဒေသနဲ့ဂါဇာကမ်းခြေဒေသတွေမှာရာနဲ့ချီပါလက်စတိုင်းသားတွေဆန္ဒပြကြပါရဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ကြီးမားတဲ့ပူးတွဲစီရင်လေ့ကျင့်မှုဟာကိုရီးယားကျွန်းဆက်မှာစစ်ပြအောင်လုပ်တဲ့ထင်ရှားတဲ့လုပ်ရတစ်ခုဖြစ်တဲ့အကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပြသမှာပါ
ဟုတ်ကဲ့ပါခင်ဗျာ NLD အစိုးရလက်ထက်မှာမီဒီယာတွေရဲ့လွတ်လပ်စွာသတင်းရယူခွင့်အခြေအနေကဆဲလို့ရှိပါသလဲ
အဲ့တော့ငါတို့ရွေးလိုက်တဲ့အစိုးရပဲငါတို့သတင်းချလိုက်ရမယ်လို့ထင်လိုက်တာတက်တက်ဆင်အောင်ဒွဲတယ်ဆိုတော့ကျွန်တော်စတင်ရတယ်ဆိုတော့ဒီရန်ကုန်တိုင်းအစိုးရကနေကျွန်တော်သတင်းရ
မော်ကုန်းမဂ္ဂဇင်းအက်ဒီတာတူပြောကြားသွားတာပါဒီအကြောင်းနဲ့အတူရိုဟင်ညာပြည်နာအရေးနဲ့ပတ်သက်တဲ့ ICJ အဖွဲ့ရဲ့အစီရင်ခံစာထုတ်ပြန်တဲ့အကြောင်းတွေအသေးစိတ်တင်ပြဖို့ရှိသလိုရှမ်းပြည်နယ်ဘက်မှာဘယ်အဖွဲ့တွေကတိုက်ပွဲတွေဖြစ်လာပါသလဲဒီအကြောင်းတွေနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်အောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
ဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားဝင်ကြေညာလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့အနောက်ဘက်ကနေဂါဇာကမ်းမြောင်ဒေသတွေမှာရာနဲ့ချီရဲ့ပါလက်စတိုင်းတွေဆန္ဒပြကြပါတယ်သမ္မတထရန့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူတို့ရဲ့ဓာတ်ပုံတွေအမေရိကန်နဲ့အစ္စရေးလန်တွေကိုလည်းဆန္ဒပြသူတွေကမရှိခဲ့ကြတာပါပါလက်စတိုင်းဆန္ဒပြသူတွေနဲ့အစ္စရေးလူမျိုးတပ်ဖွဲ့တွေကြားထိတ်တဲရင်ဆိုင်မှုတွေလည်းနေရာတော်တော်များများမှာဖြစ်ပွားခဲ့ပါတယ်ပါလက်စတိုင်းတွေကထရီသဘိတ်စင်တို့ကိုတိုက်တွန်းထားပြီးမနက်ပံတောက်ချန်နေမှာအကြီးကျယ်ဆန္ဒပြပွဲတွေကျင်းပဖို့လည်းပြင်ဆင်နေကြတာပါပါကစ္စတန်နိုင်ငံကမြို့ကြီးတွေမှာလည်းရာနဲ့ချီတဲ့အစ္စလမ်ဝါဒီတွေဆန္ဒပြခဲ့ကြပြီးသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချခဲ့ကြပါတယ်အစ္စလမ်ဘတ်မြို့တော်ကဒီကနေ့ဆန္ဒပြပွဲတွေကတော့ငြင်းငြင်းချင်ချင်အဆုံးသတ်ခဲ့ကြတာပါပါကစ္စတန်နိုင်ငံကကြီးဆုံးမြို့ဖြစ်တဲ့ကရာချီမြို့အာဖဂန်နဲ့နယ်စပ်လူမျိုးစုဒေသခိုင်ဘာပက်စတွန်ကွာမြို့တော်ပန်ရှွာနဲ့ပန်ချက်ပြည်နယ်မိုတန်မြို့တွေမှာလည်းအမေရိကန်စစ်ကြေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါအာဖဂန်တာလီဘန်ဘက်ကတော့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ဟာဆင်ញင်မဲ့လူရဲဖြစ်တယ်လို့ကဘာကြီးတစ်ခုလုံးနဲ့အထူးသဖြင့်အရှေ့လေပိုင်းဒေသမှာပြည်ပကတ်တွေကိုမိထိုးရွာရောက်တဲ့အကြောင်းပြစ်တင်ပြောဆိုခဲ့ပါတယ်ခိုင်တာနဲ့ဆက်နွယ်တဲ့ဆိုမာလီယာခြေဆိုင်အယ်ရှာဘတ်စစ်သူကြွအဖွဲ့ကလည်းလက်နက်ကင်တုံ့ပြန်မှုတိုက်တွန်းခဲ့တာပါသမ္မတထရန့်ရဲ့ကြေညာချက်ပေါ်နိုင်ငံတကာတဝန်ကတုံ့ပြန်မှုတွေနဲ့ဇက်တိုက်ဆိုဆိုထွက်ပေါ်လာနေရမှာရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်အစ္စရေးဆိုရကလည်းအမေရိကန်ရဲ့အတိမပြမှုဟာမတရားတဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဆုံးဖြတ်ချက်ကိုပြန်လည်ရုပ်သိမ်းဖို့လဲဝန်ကြီးဟေရာဘာဒီကဒီကနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တယ်လို့တခြားနိုင်ငံတွေလည်းလိုက်ပါဆောင်ရွက်ကြမယ်ဆိုတာကိုတန်တရားမရှိကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပဲပြောဆိုလိုက်ပါတယ်တယ်လီဗီမြို့မှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်ကိုရွှေ့ပြောင်းပြီးနောက်မှာတခြားနိုင်ငံတွေလည်းလိုက်ပါပြောင်းရွှေ့ကြမှာဖြစ်ကြောင်းပြောဆိုခဲ့တာပါတခြားနိုင်ငံတွေလည်းအစ္စရေးအစိုးရဆက်သွယ်ဆောင်ရွက်နေကြောင်းပြောဆိုခဲ့ပြီးမြဲဘယ်နိုင်ငံတွေဆိုတာကိုတော့နိုင်ငံခြားရေးဝန်ကြီးဌာနမှဒီကနေ့ပြောကြားခဲ့တဲ့မင်းကုန်းမှာအစ္စရေးဝန်ကြီးချုပ်ကပြောမသွားခဲ့ပါဘူးဖြစ်ထွန်းမှုတွေအတွက်အသင့်ဖြစ်နေအောင်ပြင်ဆင်တဲ့အနေနဲ့အစ္စရေးကသိမ့်ပိုက်ထားတဲ့အနောက်ဘက်ကန်ဒေသမှာလုံခြုံရေးအတွက်တပ်ဖွဲ့ဝင်တွေတိုးမြှင့်ချထားခဲ့ကြောင်းလည်းအစ္စရေးစစ်တပ်ကကြေညာပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုလိုက်ပြီးဆယ်စုနှစ်နဲ့ချီကျင့်သုံးလာတဲ့အမေရိကန်ရဲ့မူဝါဒကိုပြောင်းလဲလိုက်ကြောင်းမနေ့တုန်းကပဲအင်ဂျူရောကနေကြေညာခဲ့တာပါတယ်လီဗီမှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်ကိုပြောင်းဖို့နိုင်ငံခြားရေးဝန်ကြီးဌာနကိုညွှန်ကြားထားကြောင်းလည်းမိနစ်တုန်းက17မိနစ်ကြာမင်ကွန်းမှာပြောဆိုခဲ့ပါတယ်။ပါလက်စတိုင်းသမ္မတမမ်မိုဆာဘတ်စ်ကတော့သမ္မတထရန့်ရဲ့အစီအစဉ်ဟာငင်းကြမ်းရေးလုပ်ငန်းစဉ်မှာအမေရိကန်ရဲ့ဥဆောင်မှုအခန်းကဏ္ဍကဆွတ်လွတ်လိုက်တဲ့လို့ရဖြစ်ပြောဆိုလိုက်တယ်လို့ဟာမတ်စစ်ဖွဲ့ရဲ့အကြီးအကဲအစ္စမေဟာနီယာကလည်းပါလက်စတိုင်းသားတွေအနေနဲ့အထွတ်အမြတ်ထားတဲ့နေမျိုးတွေကိုကာကွယ်နိုင်တဲ့နည်းလမ်းတွေရှိကြောင်းပြောဆိုခဲ့ပါတယ်ရှင်။
နယူးယောက်မြို့ထရန့်တာဝါမှာပြီးခဲ့တဲ့နေ့ထဲရုရှားရင်နဲ့တွေ့ဆုံရတဲ့ပတ်သက်လို့ဒ Donald Trump Jr. ဟာ Parkin ဖြစ်သူ Donald Trump နဲ့ဆွေးနွေးခဲ့တာတွေကိုလွှတ်တော်ကုဆယ်တွေမေးခွန်းထုတ်ရမှာဖြေချဖို့ညှင်းဆန်ခဲ့ပါတယ်။သတင်းတောက်တွေကိုရှောင်ရှားပြီးလွှတ်တော်နောက်ပတ်ပေါက်ကရောက်လာတဲ့ Trump Jr. ကိုတော့မနေ့တော့ကအောက်လွှတ်တော်ထောက်လိုင်းကော်မတီမှာ၈နာရီကြာမေးမြန်းခဲ့ကြတာပါ။ Donald Trump ရဲ့ message စီရင်ရေးအဖွဲ့နဲ့ရုရှားလူကြပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီဝင် Democratic တဲ့အမှတ်တူဖြစ်တဲ့ Adam Schiff ကတော့Trump Jr. ကမေးခွန်းများစုကိုဖြေချခဲ့ပေမဲ့ရုရှားရင်နဲ့တွေ့ခဲ့တာကိုမေးမြန်းရမှာရှင်းနေတဲ့အမှုတွေကြားစောင့်တိုင်းရမယ့်ဝတရားအရာဆိုပြီးဖြေချဖို့ညှင်းဆန်ခဲ့ကြောင်းပြောပါရတယ်။အဲဒီအချိန်လုံးကတမန်လောင်းဖြစ်လို့ရှားနေတဲ့ဖခင်ဖြစ်သူနဲ့စကားပြောတဲ့အချိန်မှာရှင်းနေတယောက်ရှင်းနေခဲ့တဲ့အကြောင်း Trump Jr. ကပြောဆိုခဲ့တာပါ။ Democrat ကိုယ်စားလှယ် Skip ကတော့ Trump တို့သားဖရဲ့ဆွေးနွေးမှုတွေဟာစောင့်တိုင်းရမယ့်ကိစ္စတွေဖြစ်မယ်လို့သူ့အနေနဲ့မယုံကြည်ကြောင်းပြောဆိုခဲ့ပါရတယ်။ရုရှားရင်နဲ့တွေ့ဆုံမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေပါဝင်လွှတ်တော်အမတ်တွေသိချင်တဲ့မေးခွန်းတွေကိုတော့မမှတ်မိဘူးလို့ပြောဆိုခဲ့တာတွေရှိတဲ့အကြောင်းလဲမနေ့တော့ကကြားနာစစ်ဆေးမှုမှာရှိနေသူတွေကပြောဆိုခဲ့ကြပါရတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့အနီးမှာဒီသတင်းပတ်အတွင်းမီးလောင်ကျွမ်းနေတာမှာ၆ဖြစ်တဲ့လေပြင်းကြောင့်မီးငြိမ်သတ်မှုတွေကိုအဟန့်အတားဖြစ်စေပြီးဒီကနေ့ကြာသပတေးနေ့မှာတော့မီးလောင်မှုကအလွန်အမင်းဆိုးဝါးလာနိုင်တယ်လို့တောင်ပိုင်းကယ်လီဖိုးနီးယားအာဏာပိုင်တို့ကသတိပေးထားပါတယ်။ခမန်းထားတဲ့မီးလောင်မှုအတိုင်းအတာကိုထိန်းချုပ်နိုင်မဲ့အရင်းမြစ်တွေမရှိဘူးဆိုပြီးကယ်လီဖိုးနီးယားမိသက်ဌာနညွှန်ကြားရေးမှူးကပြောပါတယ်။တနအီကိုလေတိုင်နှုန်း120ကီလိုမီတာနှုန်းနဲ့ညလုံးပေါက်ဆက်တင်တိုက်ခတ်မယ်လို့ခမန်းချက်နဲ့သူလူတွေနိုးနိုးကြကြအိတ်ကြဖို့အန်ဒီယရှိနိုင်တဲ့အခြေအနေမျိုးစပြီးတွေ့တာနဲ့ဘေးလွတ်ရာရွှေ့ပြောင်းကြဖို့လဲလော့စ်အန်ဂျလိစ်မိသက်ဌာနအခြေခဲကသတိပေးထားသလိုတခြားတာဝန်ရှိသူတွေကလည်းတိုက်တွန်းပြောဆိုနေကြပါတယ်လော့စ်အန်ဂျလိစ်နဲ့ဗင်တူရာတို့ကလူပေါင်း23,000ကျော်ဘေးလွတ်ရာပြောင်းရွှေ့ထားပြီးဖြစ်ကြောင်းမြို့တော်ဝင်ကပြောဆိုထားပါတယ်ရှင
်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်မှာတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုင်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တဲ့မြန်မာပိုင်းစီစဉ်ရဲ့ခြားသာပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ကြီးမားတဲ့ပူးတွဲစည်းရေးလက်ချက်မှုဟာကိုရီးယားကျွန်းဆွယ်မှာစစ်ဖြစ်အောင်လုပ်လိုက်တဲ့ထင်ရှားတဲ့လုပ်ရပ်တစ်ခုဖြစ်ကြောင်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ဘယ်ချိန်မှစစ်ဖြစ်မလဲဆိုတာကမေးစရာရှိတော့တယ်လို့လည်းနိုင်ငံပိုင်ကိုရီးယားပုံစံရင်းအေဂျင်စီကဒီကနေ့ထုတ်ပြန်လိုက်တဲ့ကြီးညာချက်မှာမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုထားတာပါ။စစ်မဖြစ်ချင်ပေမဲ့ရှောင်လွှဲလို့မရတဲ့အခြေအနေမှာရောက်နေပြီလို့လည်းပြောဆိုခဲ့ပါတယ်။ညာနဲ့ချီတဲ့စစ်လေယာဉ်တွေပါဝင်တဲ့ဒီသတင်းပတ်တဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လေကြောင်းပူးတွဲစည်းရေးလက်ချက်မှုတစ်ပိုင်းဖြစ်အမေရိကန်ကအစ်မြင့် B1B ဘုံချဲလေယာဉ်တွေတောင်ကိုရီးယားမှာပြန်ဆက်လေ့ကျင့်ခဲ့ပြီးနောက်မှာပဲမြောက်ကိုရီးယားရဲ့သတိပေးချက်ထွက်ပေါ်လာခဲ့တာပါအမေရိကန်ပြည်ထောင်စုထိရောက်နိုင်တယ်လို့ကျွမ်းကျင်သူတွေယူဆနေတဲ့တိုက်ချင်းပြပထင်းတဲ့မစ္စိုင်းတုံးအစ်စင်မြောက်ကိုရီးယားကစမ်းသပ်ခဲ့ပြီးသတင်းတစ်ပတ်ကြာမှာပဲပူးတွဲစည်းရေးလက်ချက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားကတော့နိုင်ငံတကာရဲ့ပိတ်ဆို့တံခါးအရေးယူမှုတွေကိုအန်တုပြီးနောက်ဆုံးချင်းပြလုပ်ခဲ့တဲ့တိုက်ချင်းပြပထင်းတဲ့မစ္စိုင်းတုံးအစ်ပါဝင်မစ္စိုင်းတုံးဆက်တက်မှုတွေနျူကလ িয়ার ဆက်တက်မှုတွေတော်တော်များကိုလှုပ်ဆောင်ခဲ့တာပါကိုရီးယားကျွမ်းဆွယ်မှာတင်းမာမှုတွေကြီးထွားလာတာနဲ့မြ၊ကုသမဂနိုင်ငံရေးရာအခြေခဲ Jeffrey Feldman ကလည်းဒီသတင်းပတ်ထဲမှာပဲချက်ချက်ပါပါဆိုသလိုပြုံရမ်းမျိုးတော်ကိုတွားရောက်ပြီးမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဒုနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထိခိုက်အောင်လုပ်နေသူတွေအဖြစ်အမေရိကန်ကသတ်မှတ်လိုက်တဲ့သူတွေအပေါ်ပြည်ဝင်ခွင့်ဗီဇာထုတ်မပေးဖို့ကန့်သတ်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကအဓိကအထက်ခံနိုင်ငံရေးပါတီကိုဖျက်သိမ်းလိုက်တာ၊ပါတီခေါင်းဆောင်တွေကိုရွေးကောက်ပွဲနိုင်ငံရေးမှာပါဝင်ခွင့်မပြုတာ၊အထက်ခံခေါင်းဆောင်ကင်ဆိုခါကိုဖမ်းဆီးအကျဉ်းချထားတာ၊အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထိခိုက်စေကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟေတာနျူအက်ကမနေ့တုန်းကပဲပြောဆိုပါရယ်ပြည်ဝင်ခွင့်ဗီဇာကန့်သတ်ခံရမဲ့သူတွေကိုထုတ်မပြောပေမဲ့မိသားစုဝင်တွေအပေါ်မှာပါကန့်သတ်မှာဖြစ်ကြောင်းပြောဆိုပါရယ်ရှင်းနှစ်ဇူလိုင်လတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနှစ်ပေါင်းများစွာကမ္ဘောဒီးယားနိုင်ငံကိုအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်းကအတိုက်ခံနိုင်ငံရေးအင်အားစုတွေကိုတည်တည်တသာဖိနှိပ်လာခဲ့တာပါအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုတရားရုံးချုပ်ကစက်တင်ဘာလထဲမှာဖျက်သိမ်းလိုက်တယ်လို့ပါတီခေါင်းဆောင်ကင်ဆိုခါကိုလည်းဖမ်းဆီးထောင်ချခဲ့ပါတယ်။ VOA အမေရိကန်အသံ RFA လွတ်လပ်တဲ့အာရှအသံပါဝင်အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်အတော်များများကိုပိတ်လိုက်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုအရက်ဖက်လူမှုအဖွဲ့အစည်းတွေအပေါ်မှာလည်းကန့်သတ်မှုတွေလုပ်ခဲ့ပါတယ်။
နီပေါ်နိုင်ငံမှာဒီမိုကရေစီအတွင်းကူးပြောင်းရေးတွေနောက်ဆုံးကျော်တမိုင်းဝင်ရွေးကောက်ပွဲမှာနီပေါ်နိုင်ငံသားတန်းနဲ့ချီစတင်မဲပေးနေကြပါပြီ။ကိုယ်စား295ဦးပါဝင်တဲ့လွှတ်တော်နဲ့ဒီသံရွက်လွှတ်တော်ခုနှစ်ခုအတွက်ဒုတိယနဲ့နောက်ဆုံးချိန်ဖြစ်ဒီကနေ့ရွေးကောက်ပွဲကြီးချင်းပါနေတာပါ။နိုဝင်ဘာ26ရက်နေ့ကနီပေါ်နိုင်ငံမြောက်ပိုင်းဒေသတွေမှာရွေးကောက်ပွဲကြီးချင်းပါခဲ့ပြီးနောက်ဒုတိယချိန်ဖြစ်ဒီကနေ့ချင်းပါတဲ့တောင်ပိုင်းဒေသကရွေးကောက်ပွဲမှာတော့မဲဆန္ဒရှင်12တန်းလောက်မဲပေးကြမှာဖြစ်ပါတယ်။အစ်ရွေးကောက်တင်မျိုးခံရတဲ့လွှတ်တော်တွေအနေနဲ့သက်ဆိုင်ရာဒေသတွေကိုအမည်ပေးရွေးချယ်ရမှာဖြစ်တယ်လို့ဒေသနာဥပဒေကိုလည်းရေးဆွဲကြရမှာပါ။လူတို့သိဆုံးပြီးဒါဇင်နဲ့ချီတန်ရခဲ့တဲ့ပထမချိန်ရွေးကောက်ပွဲမတိုင်ခင်ကသွေးထွက်တန်ရုံချမ်းသာမှုမျိုးတွေနောက်တစ်ချိန်မချုံအောင်ရည်ရွယ်ပြီးမဲယုံတွေမှာထောင်နဲ့ချီရဲ့ရဲတွေစစ်သားတွေကိုလည်းလုံခြုံရေးချထားပါတယ်။ရွေးကောက်ပွဲမှာတော့အထက်ကနိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့မော်စီဒိုဝါရီသဘောဟောင်းအနေနဲ့အထက်ကကွန်မြူနစ် UML ပါတီတို့အထက်ကအနိုင်ရကြလိမ့်မယ်လို့လည်းအကဲကတ်တွေခန့်မှန်းနေကြပါတယ်။
ဩစတြေးလျနိုင်ငံမှာလိင်တူချင်းလက်ထက်ခွင်ကိုတရားဝင်အတည်ပြုလိုက်ပါပြီ။လိင်တူချင်းလက်ထက်ခွင်ဥပဒေချမ်းကိုအောက်လွှတ်တော်မှဒီကနေ့ဂျာတာဘေးနှင့်မဲခွဲဆုံးဖြတ်အတည်ပြုတာပါ။အောက်လွှတ်တော်အမှတ်150မှာကန့်ကွက်သူ4ဦးပဲရှိခဲ့ပါတယ်။အခုလိုအတည်ပြုလိုက်တာကြောင့်လက်ထက်ချင်းကိုအထိပ်ပွဲဖွင့်ဆိုတာကိုတော့အရင်ကအမျိုးသား2ဦးနဲ့အမျိုးသမီး2ဦးပေါင်းစည်းခြင်းဆိုတာကနေလူ2ဦးပေါင်းစည်းခြင်းအဖြစ်ကိုပြောင်းလဲလိုက်ပါတယ်ရှင
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာကပါတက်ရိုက်နားဆင်နေပါလေခင်ဗျာ။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။ NLD အစိုးရလက်ထက်မှာမြန်မာမီဒီယာတွေရဲ့သတင်းရယူနိုင်မှုလွတ်လပ်ခွင့်နှုံးဟာအရင်ဦးသိန်းစိန်အစိုးရလက်ထက်ကတည်းကပိုပြီးခက်ခဲလာတယ်လို့သတင်းသမားတွေကထောက်ပြနေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့အစိုးရရဲ့ကူညီပံ့ပိုးမှုအပေါ်မေးခွန်းထုတ်စရာတွေရှိနေသေးတယ်လို့သုံးသပ်ကြသလိုလက်ရှိကြုံနေရတဲ့အခက်အခဲတွေကနေအခွင့်အကမ်းတွေရရှိနိုင်မယ်လို့လည်းယုံကြည်နေသူတွေရှိပါတယ်။6ချိန်မြောက်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲကိုကိုတိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတောက်မေခါကတင်ပြပါမယ်။
ဒီကနေ့6ချိန်မြောက်ကျင်းပတဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲကိုရန်ကုန်မြို့ချက်တရံဟိုတယ်မှာကျင်းပနေချိန်မှာဆွေးနွေးပွဲတက်ရောက်လာတဲ့တင်းသမားတွေကအခုလိုတင်ပြဆွေးနွေးကြတာဖြစ်ပါတယ်။ဒီလိုကျင်းပတာမှာတင်းသမားတွေနဲ့သက်ဆိုင်တဲ့သက်ဆိုင်ရာဝန်ကြီးဌာနတစ်ခုဖြစ်တဲ့ပြန်ကြားရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးဖိန်မြင့်တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး။ဒီအပြင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုလည်းဖိတ်ကြားခဲ့ပေမဲ့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး။ဒီမီဒီယာဖွံ့ဖြိုးရေးဆိုင်ရာဆွေးနွေးပွဲမှာမီဒီယာဖွံ့ဖြိုးရေးကဏ္ဍနဲ့သက်ဆိုင်တဲ့ကဏ္ဍပေါင်းစုံကိုတရက်ခွဲကြာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။လက်ရှိမြန်မာမီဒီယာတွေရဲ့သတင်းရယူနိုင်မှုဟာအရင်အစိုးရလက်ထက်ကထပ်ပိုးပြီးခက်ခဲလာတယ်လို့တင်ပြလာတာတွေရှိသလိုသတင်းရယူနိုင်ခွင့်မှာလည်းအရင်ကထပ်ပိုးခက်ခဲလာတယ်လို့တင်ပြလာတာတွေရှိပါတယ်။လက်တလုံးသတင်းရယူမှုပိုင်းနဲ့ပတ်သက်ပြီးသတင်းသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မော်ဝန်သတင်းဌာနကကိုစရာလိုင်းကအခုလိုပြောဆိုသွားတာပါ။
အဲ့တော့ဟာငါတို့ယူလိုက်တဲ့အစိုးရပဲငါတို့သတင်းချက်လိုက်ရမယ်လို့ထင်လိုက်တာတက်တက်ဆင်ဆင်ဒွဲတယ်ဆိုတော့ကျွန်တော်စတွေ့ရတယ်။ဆိုတော့ဒီရန်ကုန်တိုင်းအစိုးရကနေကျွန်တော်သတင်းရရှိဖို့အရန်ခတ်သွားတယ်။ဒီတိုင်းပဲချို့အော်ဒီဝန်ကြီးဌာနတွေမှာဆိုလည်းတင်ရရှိဖို့ခက်နေတယ်။နောက်တစ်ခုကအစိုးရနဲ့ပတ်သက်တဲ့ policy နဲ့ပတ်သက်တဲ့သတင်းမျိုးတွေပေါ့နော်။ဆက်လက်မျိုးတွေကိုဘယ်သူကပေးပါလဲပေါ့။ကိုတော်တော်ဝန်ကြီးဌာနကပေးမှလား State Council Office ကပေးမှလား Information Minister ကပေးမှလား။အဲ့လိုနဲ့ရှုပ်ထွေးပြီးလည်းမပြတ်ဘူးဖြစ်နေတယ်။နေတိုင်းလည်းမရဘူး။ဒီနေ့ပွဲမှာပဲဒီကဒီ Information Minister ကဖုတ်ကပါဆိုတော့ဖုတ်က Ministry ပေါ့။တာဝန်ကြီးသောပုဂ္ဂိုလ်မလာဘူးပေါ့နော်။ထုတ်ကြည့်ပြောမှာပထမဦးဆုံးမလာတဲ့ပွဲပေါ့ဝင်ကြီးမလာတဲ့ပွဲပေါ့ဆိုတော့ access to information လောက်ရတော့ခက်လာတယ်ကတ်တတ်မှုမြင်လာရတယ်ဆိုတော့အဲ့ဒါကတော့စိုးရတဲ့လုပ်ရည် bad image ပေါ့နော
်ဒါအပြင်အစိုးရကိုဝေဖန်ရေးသားမှုနဲ့ပတ်သက်လို့အစိုးရဘက်ကတရားစွဲဆိုမှုတွေဟာလည်းအရင်အစိုးရလက်ထက်ကထက်ပုံမှုများပြလာတာတွေရှိနေပါတယ်အစိုးရဘက်ကသတင်းရေးသားတာကြောင့်မဟုတ်ပဲတယောစာရေးသားတာနဲ့တင်တရားစွဲဆိုလာမှုတွေလည်းရှိနေပါတယ်အစိုးရကိုတယောစာရေးသားမှုကြောင့်လက်ရှိမှာတရားစွဲဆိုခြင်းခံထားရတဲ့ဒဝဲတိုင်းသတင်းဌာနကမအေးစင်ကလက်တလောသတင်းရယူမှုနဲ့ပတ်သက်ပြီးအခုလိုပြောပြသွားပါတယ်
ဒီမီဒီယာလွှတ်လပ်ခွင့်ရတယ်ဗျဒီအစိုးရမှပို့ပြီးတော့ဟိုပြောပိုင်ခွင့်ရှိတယ်ဒီအစိုးရမှပို့ပြီးတော့မေးလို့ရတယ်ဒီအစိုးရပို့ပြီးပွင့်တယ်ဒါမှမဟုတ်အဲ့လိုဆွဲလိုက်ချိန်မှာလေကျွန်တော်တို့အဟန့်တစ်ခုခံတော်တယ်လို့ခံစားရတာပေါ့နော်အဲ့တော့ဟိုဒါကတော့လွှတ်လပ်စွာရေးသားဖော်ထုတ်ခွင့်ကို ဖြစ်ပါလို့ဖြစ်သွားတယ်အမဝန်ကြီးချုပ်ကတော့သူကဘာကြောက်ဆွဲလဲတော့မသိဘူးဒါပေမဲ့ကျမတို့ကတော့ဒီတယောက်စာတစ်ခုအနေနဲ့ရေးသားထုတ်လိုက်တာပဲဒီစာရေးသူကသူ့ရဲ့အိုင်ဒီယာသူ့ရဲ့ဒီစိတ်ကူးနဲ့သူရေးလိုက်တာပဲဒါပေမဲ့အခုလို့တရားဆွဲလိုက်တဲ့အခါကျတော့အရင်ထက်ကျမတို့ပြန်စဉ်းစားဟာအရင်လောက်တောင်မှမလွတ်လပ်ပါလားဆိုတဲ့ဟာမျိုးပေါ့နော်ကျမတို့အဲ့ဒါမျိုးကိုပြန်
အင်တာနျူးစ်ဌာနကရန်ကုန်ရုံးတာဝန်ခံမိုက်ကေပန်ကတော့လက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကနေအခွင့်အလမ်းကောင်းတွေကိုရှာဖွေဖို့အခုလိုတိုက်တွန်းသွားခဲ့ပါတယ်
ကျွန်တော်တို့အနေနဲ့ကတော့အဓိကကတော့ဟိုအတိတ်ကိုမကြည့်ဘဲနဲ့ပေါ့နော်အနာဂတ်ကိုကြည့်တာကောင်းမှဖြစ်မှာလေသူဖြင့်လက်ရှိရောက်နေတဲ့နေရာမှာဆိုရင်စိန်ခေါ်မှုတွေရှိတယ်သူဖြင့်ပုံနှိပ်မီဒီယာဘက်မှာအခက်အခဲတွေအများကြီးပေါ့နော်ဒီလွတ်လပ်တဲ့ပုဂ္ဂလိကမီဒီယာတွေခက်ခဲနေတယ်တိုင်းရင်းသားမီဒီယာတွေအနေနဲ့ရုန်းကန်နေရတဲ့အခြေအနေရှိတယ်ဒါလောလောဆယ်စိန်ခေါ်မှုတွေပေါ့လေဒါပေမဲ့တစ်ဖက်မှာကျတော့လေခွင်းလန်းလန်းဖြစ်လာတယ်အမှန်အင်တာနက်ကပို့ပြီးတော့ဟိုထိုးပေါက်လာတယ်နောက်ပြီးတော့ digital platform လိုမျိုးတွေ platform အသစ်တွေဟိုလှုပ်ရှားခွင့်တွေပိုရလာမယ်အဲ့အတွက်ကြောင့်ဒီမြန်မာမီဒီယာတွေအနေနဲ့ဒီစင်ကွန်မှုတွေကိုကြည်ပဲမကြည်ပဲနဲ့ပေါ့လေဒီဆက်ပြီးတော့ဘလို့ခွင့်လန်းနေရအောင်လုပ်မလဲဘလို့ထိုးပေါက်ကြော်လောင်းမလဲပေါ့အဲ့လိုမျိုးကြည့်မယ်ဆိုရင်တော့ဟိုရှေ့မှာကြည့်မယ်ဆိုလို့ရှိရင်ဟိုအလားအလာကောင်းတွေလည်းရှိနိုင်ပါတယ
်ဒီကနေ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲကိုမနက်ဖြန်မှလည်းဆက်လက်ကျင်းပသွားအောင်မှာဖြစ်ပါတယ်ရှင်
ပြည်ဝသတင်းတော့မမေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါအခုတော့ရခိုင်အရေးနဲ့ပတ်သက်လို့တင်ပြခြင်းပါတယ်နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ကမြန်မာရိုဟင်ဂျာပြည်ထနာဟာ NDA ရှိတဲ့အခြေအနေဒစ်တရက်ဖြစ်လာနေတယ်ဆိုပြီးဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့တင်းချီတဲ့ရိုဟင်ဂျာတွေဌာနေပြန်ရေးကလွယ်လွယ်ကူကူဖြစ်လာမှာမဟုတ်တာကြောင့်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကဒုက္ခကြီးဖြစ်လာနိုင်တယ်လို့နိုင်ငံဖြတ်ကျော်အကြမ်းဖက်မှုတွေကလည်းပေါ်ပေါက်လာနိုင်တယ်လို့သတိပေးထားပါတယ်။နိုင်ငံတကာနဲ့အနောက်အုပ်စုအနေနဲ့ဒဏ်ခပိတ်ဆို့မှုရဲ့ဆိုးကျိုးထိခိုက်မှုတွေကိုသတိထားဖို့မြန်မာအစိုးရနဲ့ဆက်လက်ထိတွေ့ဆက်ဆံဖို့ကိုလည်းတိုက်တွန်းထားပါတယ်။မတ်သိန်ကြီးထိုက်စူးစီးတင်ပြထားပါတယ
်။ဟုတ်ကဲ့ပါရှင်။နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ရဲ့မြန်မာရိုဟင်ဂျာပြည်ထနာဟာ NDA ရှိတဲ့အခြေအနေတည်းရဖြစ်လာနေပြီဆိုတဲ့အစိုးရခန်းစာကိုဒီကနေ့ထုတ်ပါတယ်။ဒုက္ခသည်ရေအခြေအနေအတွင်းပြည်လည်နိုင်မှာမဟုတ်တာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခက်အခဲကြီးတည်းရဖြစ်လာနိုင်တယ်လို့နိုင်ငံဖြတ်ကျော်အကြမ်းဖက်မှုတွေလည်းဖြစ်လာနိုင်တယ်လို့သတိပေးပါတယ်။အမေရိကန်ပါဝင်အနောက်နိုင်ငံတွေဘက်ကရိုဟင်ဂျာတိမ်းနဲ့ချီထွက်ပြေးရမှုဟာမြန်မာစစ်တပ်ရဲ့အင်အားအလွန်အကျွံသုံးနှိမ်နှင်းမှုကြောင့်လို့ပြောဆိုထားပြီးအထူးသဖြင့်မြန်မာစစ်တပ်အကြီးအကဲတွေကိုပြစ်မှတ်ထားဒဏ်ခတ်ထားတာပါ ICG ကတော့ဒဏ်ခတ်ပိတ်ဆို့မှုတွေကတခြားလူနည်းစုတွေအပေါ်အလားတူလုပ်မလာနိုင်စေဖို့အတွက်အရေးကြီးတဲ့သတင်းစကားဖြစ်နိုင်ပေမဲ့လို့မြန်မာနိုင်ငံတွင်းမှာတော့အပြုသဘောဆောင်အပြောင်းလဲထွက်လာစေမယ့်ပုံမရှိဘူးလို့ထောက်ပြပါတယ်မြန်မာရေးသုံးသပ်သူတွေနိုင်ငံရေးသမားတွေဘက်ကလည်းဒီသဘောထားကိုလက်ခံထားပါတယ်မြန်မာရေးသုံးသပ်သူဒေါက်တာရမျိုးသိန်းကအခုလိုပြောပါတယ
်ဟိုကျွန်တော်တို့နိုင်ငံရေးဒီလက်ရှိပေါ်လစ်ဒီမိုကရေစီအပြောင်းလဲမှာတော့ဒီလက်တလောကြုံတွေ့နေရတဲ့စင်ခေါ်မှုတွေအချက်တဲတွေနဲ့ဆက်ဆက်ပြီးတော့ဒီ targeted sanction တွေကဟိုအလုပ်ဖြစ်နိုင်ချေနည်းတယ်လို့ကျွန်တော်ကတော့မြင်တယ်ဒီလို targeted sanction မျိုးလောက်တာတဲ့ပေါ့လေเนาะကျွန်တော်တို့နိုင်ငံရဲ့လက်ရှိကြုံတွေ့နေရတဲ့အချက်တဲတွေပြဿနာတွေစင်ခေါ်မှုတွေကိုနိုင်ငံရေးနည်းလမ်းအရเนาะဟိုတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာနိုင်ဖို့အတွက်ကိုနိုင်ငံတကာကဖြစ်ရုံနဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုရင်ပိုအကျိုးရှိမယ်လို့ကျွန်တော်ကတော့မြင်တယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရပြီးနောက်ပိုင်းမှာတော့အရင်ကစစ်ရှိန်မြင့်ခဲ့တဲ့မြန်မာပြည်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ထိုးစစ်တွေကတော့တိတိတသားရော့ချသွားတယ်လို့ကချင်နိုင်ငံရေးသမားဒေါက်တာဒူးဂျာကပြောပါတယ်။ရိုဟင်ဂျာအရေးဖြစ်ရှင်းနိုင်ရေးကတော့ညှိနှိုင်းဆွေးနွေးမှုသာဖြစ်တယ်လို့လည်းဒေါက်တာဒူးဂျာကသုံးသပ်ပါတယ်။
ဒီအခြေအနေပူဆုံးတော့အခြေအနေပူပြီးပြည်လည်မှုရှိလာအောင်ဒါဥတည်ရမယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်မလို့ဒီကွန်ဆင်လေးလာရဲ့တော့ဒါပြင်ပါတာဖြစ်ပြပါတာဖြစ်ပြတဲ့ဒီကွန်ဆင်လေးလာရဲ့တော့ဦးစားပေးတင်တယ်။ဦးစားပေးတော့မှဒီနောက်ဆုံးမှတော့ညစ်နိုင်ရည်ညစ်တိုင်းဆောင်ရွက်ရေးပေါ့။ဘုံမှာဆိုလို့ရှိရင်နိုင်ငံတကာကနေပြည်တွင်းကညစ်တိုင်းဆောင်ရွက်တဲ့ပုံစံမျိုးပေါ့။အဲ့ဒါဒါမှမဟုတ်လို့ရှိရင်တော့နိုင်ငံတကာကပုံစံတစ်မျိုးပြည်တွင်းကပုံစံတစ်မျိုးဖြစ်နေလို့ရှိရင်အခြေအနေပိုရှုပ်ထွေးလာနိုင်တယ်လို့ကျွန်တော်မြင်တယ်လေ
ဒါပေမဲ့မြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ဘက်ကတော့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်အလေးထားလာတယ်လို့တော့ဒေါက်တာရမျိုးသိန်းကရှုမြင်ပါတယ်။လက်ရှိအခြေအနေမှာမြန်မာအစိုးရရောမြန်မာတပ်မတော်ရောအရင်ကာလကတည်းကပေါ့လေစီးပွားရေးရဒဏ်ခတ်ပိတ်ဆို့မဲ့အနေအထားတွေပြပေးတဲ့အနေအထားတွေပေါ်မှာပို့ပြီးတော့အလေးထားတယ်လို့ကျွန်တော်ကတော့အဲ့လိုမြင်တယ်။အဲ့တော့နောက်တစ်ခုကတော ဒီကနေတိုက်ရိုက်မဲပေးပြီးတော့ရွေးတင်တဲ့သူတွေကနေဖွဲ့ထားတဲ့အစိုးရဖြစ်တဲ့ခါကြတော့အဲ့ဒီအပေါ်မှာတော့အစိုးရအပိုင်းရဲ့ယုံကြည်မှုကတော့နည်းနည်းဟိုမြင့်မားနေတယ်လို့ပြောလို့ရတယ်ဟုတ်ပြီးတော့အစိုးရအပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုကလည်းမြင့်မားတဲ့အနေထားမျိုးတော့ရှိတယ်အဲ့ဒီခါကြတော့အဲ့ဒီလိုအခြေအနေဖြစ်နေပေမဲ့လည်းပေါ့လေကျွန်တော်အမြင်အားဖြင့်ဒီအစိုးရနဲ့တ ျွန်တော်အမြင်တယ်ဒါပေမဲ့တစ်ဖက်ကပေါ့လေနိုင်ငံတကာရဲ့ဟိုပူးပေါင်းဆောင်ရွက်နိုင်မှုအပိုင်းနဲ့ဒီမြန်မာအစိုးရမြန်မာတပ်မတော်ရဲ့ဒီဖြည်းဖြည်းရုပ်ရုပ်ကျကျပြန့်ပြန့်နဲ့ပူးပေါင်းဆောင်ရွက်နိုင်မှုအပိုင်းနဲ့မှာတော့ဟိုနှစ်ဖက်လုံးမှာအားနည်းချက်တွေရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
ICC အစီအစဉ်ခါစားတက်မှာတော့ရခိုင်ပြည်နယ်တွင်အာရခန် Rohingya Salvation Army အပေါ်မြန်မာစစ်တပ်ရဲ့နှိမ်နင်းမှုအတွင်ဘင်္ဂလားဒေ့ရှ်ဘက်ကို Rohingya 63,400 ထွက်ပြေးရပြီးကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးဖြစ်ခဲ့ရတယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကနေ Rohingya တွေကိုမောင်းထုတ်လိုက်တာကတော့ပဋိပက္ခကိုပြေးလည်စေမှာမဟုတ်ဘူးလို့လည်းထောက်ပြပါတယ်။ဒီအခြေအနေကြောင့်မြန်မာပြည်တွင်းနိုင်ငံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေကိုပြောင်းလဲသွားစေပြီးအာဆာအဖွဲ့ရဲ့နိုင်ငံဖြတ်ကျော်အကြမ်းဖက်မှုတွေလှုပ်လာနိုင်တာကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့တင်းမာမှုတွေတိုးလာနိုင်တယ်လို့လည်းအစိုးရခန်းစားကဖော်ပြထားပါတယ်ရှင်
။မတ်တင်ကြီးတိုင်းတင်ပြသွားတာပါ။အခုတော့ရှမ်းပြည်နယ်ကတိုက်ပွဲသတင်းကိုပြောပြပါမယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC နဲ့တောင်ပလောင်တပ်ဖွဲ့ TNL ကြားရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်မှာအင်္ဂါနေ့ညကနေဘုတ်ထူးနေ့မနက်ပိုင်းထိပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့တာပါ။နမ်ဘူမြို့နယ်မန်ရင်ကြီးရွာမူရစ်စေဝါတိုက်ဖြတ်ရေးအတွက်ရောက်လာတဲ့ TNL နဲ့နေမီကန် SSC တို့တိုက်ပွဲဖြစ်ပွားခဲ့တာပါ။ထိုင်းချေဆိုင် VOA သတင်းတော်နိုင်ကွင်းအင်တင်ပြပါမယ်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်မန်ရင်ကြီးရွာတွင်မြောက်ပိုင်းရှမ်းပြည်သမ္မတ SSPP SSC နဲ့တမ်းပလောင်တပ်ဖွဲ့ TNL တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့နေမီကန်မြောက်ပိုင်းရှမ်းပြည်သမ္မတရာရှိတူးကရှမ်းမာတာနဲ့ခုလိုပြောပါတယ
်။သမ္မာဆောင်ရံကောင်မောင်းခွိုင်းတော်သူမူမောင်းလည်းကနာကနေလေကြီးကန်ဆောင်ချက်နေရော
သူပြောသွားတာကတော့ဒီစင်ပါလ9ရက်နေ့ည9နာရီကနေမနေ့ပိုင်းတနာရီထိစိတ်မနေပြီးတော့တိုက်ပွဲနဲ့ချင်းဖြစ်ပွားခဲ့တယ်။လူဝင်ပါလ9ရက်နေ့ကတည်းက SSPP လှုပ်ရှားနေပြီးမိုင်းရင်သေးကို TNL ကဝင်လာပြီးကတည်းကစိတ်မမှုကစတင်လာတယ်။ SSPP လှုပ်ရှားနေပြီးတဲ့ကို TNL ကတောင်းပြင်လဲသွင်းဆိုတဲ့စရမ်းပါရှိတဲ့မူရီစေဝါတိုက်ဖြတ်ရေးပူဆရာကြီးတွေစိုက်ထုတ်ပြီးဝင်ရောက်လှုပ်ရှားလာတယ်။ကျွန်တော်ဘက်ကတော့တမြေတည်းနေတဲ့တိုင်းတိုင်းညီကိုရင်းချင်းမို့တိုက်ပွဲမဖြစ်စေချင်ဘူး။တန်လန်ကြောက်ရှောင်းလဲ။နောက်ဆုံးချောင်းမြောက်ပိုင်းမှာသူတို့နေမယ်။ချောင်းတောင်ပိုင်းကိုကျွန်တော်တို့နေမယ်ဆိုပြီးတော့သူတို့ကစပြီးသတ်မှတ်တယ်။နောက်ဆုံးသူတို့ရဲ့သတ်မှတ်ချက်ကိုသူတို့ချိုးဖောက်ပြီးကျွန်တော်တို့ဘက်ကိုကျူးကျော်လာတယ်။ကျွန်တော်တို့စီဥတီလာလို့တိုက်ပွဲဖြစ်ရတာဖြစ်တယ်ဆိုပြီးရှမ်းမာတာနဲ့ပြောဆိုသွားတာပါ။မြောက်ပိုင်းမှာမိတ်တပ်ဖွဲ့ဝင်နှူးချာပရမဆုံးအကျင့်တိုက်ပွဲဖြစ်ပွားခဲ့တာပါ။နဖက်တိကမှုအခြေအနေကိုအတိမပြုနိုင်သေးပေမဲ့မိုင်းရင်ကျေးရွာဒေသခံတွေနဲ့ဆက်သွယ်မေးမြန်းချက်ရထိခိုက်မှုမရှိဘူးလို့သတင်းရကြောင်းနမ်ဘူစစ်ဆောင်စခန်းတာဝန်ခံဥအောင်စမ်းမြစ်ကဆိုပါတယ
်မိုင်းရင်အုပ်စုကမှပါတိုက်ရလီရေလည်းပြောရတော့ညကုန်းနိုင်ခွဲကျော်လောက်မှဖြစ်တယ်လို့ပြောပါတယ်ညပိုင်းတမတော်နဲ့ TNL တို့ပြောတယ်ဆိုရင်ထိခိုက်မှုကတော့နဖက်တော်မထိခိုက်မှုနဲ့တူတယ်ဘာမှလည်းမကြောက်ဘူးအဲရွာလူတွေလေးကြည့်တော့လည်းထိခိုက်မှုမရှိဘူးအဲ့လိုပဲပြောတယ်
ဒီတိုက်ပွဲကြောင့်ရွာသားတွေစစ်ဘေးသိမ်းရှောင်ရတာမျိုးမရှိဘူးလို့လည်းသူကဆိုပါတယ်။လက်ရှိနမ်ဘူမြို့ထက်ကစစ်ဘေးရှောင်စခန်းသုံးခုမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL တို့ကြားဖြစ်ပေါ်တဲ့တိုက်ပွဲကြောင့်မန်တုံမြို့နယ်ခြေဝါသား900ကျော်စစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေတယ်လို့နမ်ဘူစစ်ဆောင်စခန်းတာဝန်ခံဦးအောင်စမ်းမြစ်ကဆိုပါတယ်
။နမ်ဘူမှာတော့သုံးကံမှာရှိတဲ့900ကျော်ရှိတော့ပဲရှိပါလိမ့်မယ်။အဲ့ဒါကဟိုမန်တုံမြို့နယ်ကဲကလူတွေပါ TNL နဲ့ RCF နဲ့ဖြစ်တယ်တို့တပင်းတပင်းနဲ့ချီချင်းမှုရှိကြတော့ကြောက်မှမနေရဘူးဒီဒီလိုင်းမှရှောင်ရတာ
အခုလိုမဟာမိတ်တပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တန်းပလောင်တပ်ဖွဲ့ဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးငင်းချရေးတည်ဆောက်နေစဲကာလမှာတိုင်းသာလက်လက်ကဖွဲ့တွေချင်းချင်း see ye put the carri mulu, tambalam mura party counts on left here, you be the jiggo, pirangsu nyanya ye put a swing ye comedy to move away. Tala pig up your ware.
No one will sit in a chicken against up today. The low year, maybe any karma, Ochi, a chinche, a kayak, my emotion to cuckoo job, fitness, any Ochi, a savage today, for see the coolome, but that's time rule. In a show lama, you like in just a year, Council Alma, the road line that you go in China, Bobirama, Bobirama, Silonia, and his karma. A cool up chip there at all, the set up for Jarema, a pretty cup chip, my new world, chip them chip the jimbo, chicken in there, Lemkanaguya.
ညပိုင်းရှမ်းပြည်သမတော်
ညပိုင်းရှမ်းပြည်သမတော် Amuda Domus and Comedy, Siwigani, Pire Yaka, Sompia Kebare, Ludamaguzele, Lunganshine, Suyaru Bubombi, Lame Nitema, Nizon Lo Agago, Kulu, Domian Bibu, Sompia Kerava, Fuizina, Maimara, the name people vale.
Hi, Suyaga, a Lotamari, a chicken Lo Aga Lazago, a Nizon Patoyalo, Tama Tayagani, Lame Natasha Kuni, Savanga Sabi, Lo Aga Lazayang, Ayagai Nungu, Domian Bidoma Pichao. Soya, long ancient in it, Lokamapo Siriga, bigger yakab at the board to Sompia Kejabare. A yenite dongaro, and they don't know Aga, Tonga Chausegani, Dinema, Konya Lauti Tato, Donso Gabby May, Nayaga no Domia Bira Hale, Lokamari Dredo, and Nanga Sinti Nine Sobi, Shape down Lokama Kuni Konya, Tudia Okata, Uang Joga, Biobare.
Loanga, and then Loanga, Tonga Shock at the Bing Diva, you know, but don't get it. Tiny Lokamata Magai, Nakanoma.
ဟုတ်အရင်တော့ကျွန်တော်တောင်းခဲ့တဲ့3600လောက်ဒီတော့တက်ကောင်းတက်တာလိမ့်မယ်လို့ကျွန်တော်မြင်နေရတယ်ဒါပေမဲ့အခုလုံးလုံးမရတာနဲ့ဆိုင်တော့ဟိုဒါလောက်သမားတွေတက်မဆိုးလို့ပြောမှာပေါ့မြန်မာနိုင်ငံမှာတော့ဒီရဲ့ပိုင်းတွင်အနေဆုံးလောအားကငွေတနေ့ကို
6600
လုံးသမားရဲ့တော့လာနေဦးမယ်လို့ပဲကျွန်တော်ပြောနေမှာလေခင်ဗျာအခုလိုလုံအားကလာစာတွေတိုးပေးခဲ့တယ်လို့နောက်နှစ်တင်မှာလဲတနေ့လုံအားက
53 ဒီစီစဉ်ကိုပြန်လဲနားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိစီစဉ်ကို တိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA ရဲ့ဒီကျန်သာရေးနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းဒိုမီနာ25kHz 11965 line no meter 32 kHz 9339 line no meter 58 kHz 545တို့အနေနဲ့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
လက်ရှိမှာလုပ်တယ်ဆိုတော့ဆက်အမျိုးသားလုံးအနေနဲ့စဉ်းစားမယ်လို့ရှိရင်ဒါမှပြည့်ပြည့်နဲ့ပြည့်ဆိုင်တဲ့ကိစ္စပဲလက်ရှိမျိုးမှာပဲဒီလုပ်ဆက်ကြည့်
ဘယ်တိုင်းသားဒေသမှာဘယ်လိုအကန့်အသတ်ခံရမှုတွေရှိနေပါသလဲတိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားမှာဖြစ်ပါတယ်အခုတော့ကျမ်းမာရေးကဏ္ဍတင်ဆက်ပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအလှအပဆေးကန်းတွေနဲ့ဒီအရေးပြားပြဿနာတွေအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာအရင်ကအသိမရှိခဲ့တဲ့အလှအပဆေးကန်းတွေအခုများလာပြီးကျမ်းမာရေးအကျိုးဖြစ်စေတာရှိသလိုဘေးရွဲ့ပြဿနာတွေမကြာခဏဖြစ်နေတာလည်းရှိတယ်လို့ကျမ်းမာရေးပညာရှင်တွေကပြောဆိုနေကြပါတယ်ဒီအကြောင်းမြန်မာနိုင်ငံအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့ဒီအလှအပဆေးကန်းတွေနဲ့ဒီအရေးပြားပြဿနာတွေဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာဘယ်လိုအနေအထားရှိလဲဆရာကြီ
း။ဒီအလားပါကူတာတွေအရေးပြားအလားပါကူတဲ့ဆေးကန်းတွေကလည်းဒီတော့အသိမရှိနေမှာခုနောက်ပိုင်းဆိုရန်ပေါ်လာတာပေါ့နော်။သူပြင်ရန်ကုန်မှာဆိုတော်တော်များပါတယ်။ကုလေကုသကြတယ်။ကုသကောင်းတာတွေလည်းရှိသလိုပြဿနာဖြစ်တာတွေဒီတို့ဆူဆူဖြစ်တာတွေလည်းမကြာခဏကြားရတယ်။ဟိုတလောစီယာဆိုရင်သတင်းစာစံနှုန်းချင်းသတင်းစာထင်တယ်သတင်းစာတခုမှာအလားပါဆေးကန်းတခုကိုဒီ celebrity တယောက်ပေါ့နော်မိမကြီးတယောက်ကတရားဆွဲတဲ့အကြောင်းကြီးပါလာတယ်အဲ့ဒါဖတ်ရတယ်ပြီးတော့အခုလောလောလတ်လတ်ပဲသိနေကြပြီမယ်ဒီတပတ်နှစ်ပတ်ပတ်ဝန်းကျင်မှာအလားပါစီကန်းတစ်ခုမှာပဲကျောင်းသားလေးတယောက်ကပူးတောင်းမှုခံယူပြီးတော့ပြဿနာဖြစ်တာအဲ့ဒါကိုလည်းလူမှုကွန်ရက်မှာတင်တာပြီးပြန်ရှင်းတာပြီးတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြဿနာတွေဖြစ်နေတယ်ဆိုတော့ဒီအလားပါစီကန်းဒီမှာဒီပြည်လူပြည်တဲ့သဘောသဘာဝလေးແນ່ ဘလို့ရေပြားပြဿနာမျိုးတွေကျင်းရတယ်ဆိုတော့နည်းနည်းဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
း။လမ်းပါဈေးကမ်းဆိုတာတော့ခြုံပြောတာပေါ့နော်။အဲ့မှာမှကုသမှုတွေတော့အများကြီးရှိတယ်။အဲအဓိကတော့အသက်အရွယ်ရဦးမင်းလာတာကိုပြန်ပြီးတော့နှုတ်ပြောင်းကုသကြတာပေါ့။ဈေးလင်းကြီးကုသတာတွေပါတယ်။တောက်ဈေးလင်းကြီးတွေပြီးကုသတာပါတယ်။နောက်စက်တင်နဲ့ကုသတာတွေလည်းပါတယ်။နောက်ဈေးထိုးတာတွေလည်းပါတယ
်။ဟုတ်ကဲ့ဆရာ။အခုဒီနောက်ဆုံးပေါ့နော်ဒီရှောင်းမတူဖြစ်သွားတဲ့ဒီရေပြားပြဿနာလေးအကြောင်းရောနည်းနည်းရှင်းပြပေးပါဆရာကြီးဘာကြောင့်အခုလိုဖြစ်ရလဲပေါ့နော
်ကျွန်တော်အဖက်ကြီးရသလောက်တော့ရှောင်းမလေးတရားသူ့ရဲ့အတိလာဘစီကန်းတစ်ခုမှရန်ကုန်မြို့မှာပဲအတိလည်းပြီးနေတယ်ဆိုတော့လာကူပါဆိုတော့သူသွားတယ်သွားတော့ရှောင်းကကင်မီကယ်ပြီးလို့ခေါ်တဲ့ဆေးလိမ့်ပြီးတော့ကုသမှုတစ်ခုကိုလုပ်ပြလိုက်တယ်ဒါနဲ့အကမ်းမသိတဲ့အခါကျတော့အဲ့မှာနောက်ဆက်တဲ့ပြဿနာဖြစ်ပြီးတော့သူ့မျက်နှာတစ်ခုလုံးကူးရောင်လာတယ်ဒီထွက်တယ်အဖက်ဒီကွာတယ်နေအောင်မခံနိုင်ဘူးပူလောင်နေတယ်ဆက်ပြင်းပြင်းဖြစ်နေတယ်နေရခံရခဲ့တယ်ပြီးရင်ညိုမဲတွေဆွဲပြီးကြံနေတယ်ဆိုပြောသူကနေ့စဉ်နေ့စဉ် Facebook လူမှုကွန်ရက်မှာပြီးသူကတင်တယ်တင်တဲ့ဥစ္စာကိုလည်းကြံလေဝင်ရတဲ့တွေလည်းတော်တော်များများတွေ့တယ်အဲ့ဒီမှာမှ comment တွေပြီးတဲ့အခါမှာဒီ chemical ပြီးလို့ခေါ်တဲ့ဆေးလင်းကြီးကုသတဲ့နေရာမကောင်းတဲ့ဥစ္စာဘာဖြစ်လို့လောက်တာလဲဆိုပြီးတော့ဒီကုသမှုကိုလာပြီးတော့မကောင်းဆိုပြီးဝေဖန်ရှင်းကြတဲ့ဥစ္စာတွေလည်းတွေ့အမှန်တော့ကုသမှုကမကောင်းတာမဟုတ်ဘူးဗျကုသမှုကကောင်းတယ်ဒါအကြောင်းအကြောင်းကြောင့်ပြဿနာဖြစ်သွားတာကြီးရှိတော့လीမထင်လဲတွေ့ကြတော့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘလိုမျိုးအခြားအကြောင်းအကြောင်းကြောင့်တွေ့ကြောင်းဖြစ်နိုင်ခြေရှိလဲဆရာကြီ
းတကယ်တကယ်တော့ဒီ chemical ပြီးလို့ခေါ်တဲ့ဆေးလင်းပြီးတော့ကုသတဲ့နေရာဒီအလားအမဆိုင်ရာကုသမှုကုထုံးတစ်ခုပါအခုမှပေါ်လာတယ်မဟုတ်ပေါ်လာတယ်နှစ်10နဲ့ချီချီကြာနေပြီနှစ်30 40အဲ့ဒီလောက်အထိကိုကြာနေပြီပြောတကယ်တကယ်လည်းကောင်းတဲ့ကုသမှုဖြစ်တဲ့အတွက်ဘလားပါဆိုင်ကကုသမှုတွေမှာအများဆုံးကုသမှုတော်အောင်မှပြောလို့ရတယ် ตัวอาจารย์ที่สุดเลยอะไรส่วนนี้ยังที่จะอาจารย์ที่สิ่งนี้อะไรอย่างนี้ก็ก็เลยแล้วกูจะเอาเดี๋ยวนี้มาพิจารณาพิจารณาบุญเนาะพิจารณาพิจารณาเดี๋ยวเราไม่ที่ไหนเลยสุดที่นั่นเลยข้าจะเอ็กซ์ตัวมุ่งสู่จะก้องหน้าที่จะรู้สูรอะไรที่ไหนเนี่ยบุญเนาะรู้เรื่องที่เป็นเรื่องที่ดูเขาเป็นเรื่องเราได้ตอนนี้เราดูเลยน้ำไม่ได้ดูเลยมาเราแค่ดูเจ้าหน้าผู้พิจารณา กูเห็นเด็กเช้ามาเรียนเลยตอนขึ้นอยู่เนี่ยไอ้ตัวที่ไหนไงป่วยเนี่ยเราไม่รู้เลยรู้ได้ยังเส้นเส้นพี่เด็กที่เคยใช้เลยได้ยี่พี่เด็กเลยพี่ไหนเนี่ยน้ำมูกตรงไหนเด็กเสียเลยเรียนพี่เนี่ยหาไม่เลยพี่ไหนเนี่ยน้ำมูกทำไม่เชิงเท่ากูลงมือทำไม่ได้เลยพี่ไหนเนี่ยน้ำมูกเลยโอ้ไม่รู้เขียนลูกบีมาจุดเปลี่ยนเสียไม่หายลูกบีเนี่ยขาดใจมาจ้าไม่เอาใจ
เอ้ยเอาใจมาเลยโอ้เรื่องอะไรเลยพี่ไหนเนี่ยโอเคใช่กูดูแบบพี่ของกางเกงในบูธใช่ดีที่กันเนี่ยลูน่าเรียบบ่เนาะก็ลูมิวส์ท่อยเสียงยันดีกว่าที่พี่เป็นอะไรใช่ลูน่านี่เนี่ยหรอกูไม่เสียงว่าจังยิ้มมีชีวิตชีวิตเด็กจังชีวิตชีวิตลูกยิ้มหัวหมอกอะไรอยู่หรอหนูว่าเป็นพิเศษจ้าพิเศษจะทำให้พิเศษตีดีก็ลูกยิ้มหัวยิ้มเช่นไรเนาะก้าวหน้าบ่เนาะเอ้ยดีกูจะมุ่งมาไม่รู้ส่วนเนาะเสียงว่าบุญยิ้มยิ้มเยอ
နေဆိုရင်ဒီလေရဲ့အသားရည်ပုံစံတွေကမတူဘူးကုသမှုရောတုံ့ပြန်မှုရင်မတူဘူးဟာယောဘဒီအလေပိုင်းပေါ့နော်ဒါကအသားရည်ပဲဒီလေရဲ့အသားပုံစံမျိုးကတမျိုးကျွန်တော်တို့ရှေ့တောင်ကရှားဒီမျိုးတွေပေါ့နော်ဖိလစ်ပင်းတို့ထိုင်းတို့မြန်မာလူတို့မျိုးလူရဲ့အသားရည်ပုံစံတမျိုးအဲအဲ့ဒါတွေကိုကောင်းကောင်းသိထားရမယ်နောက်တစ်ခါအဲ့လိုအသားရည်ပုံစံမှာsensitive တဲ့အသားရည်လားနောက်ညနာမှာဒီလိုပြဿနာတွေဖြစ်နေလားအနာတွေကောင်းနေလားတခုခုရှိနေလားနေလောင်နေလားအဲအဲ့လိုမျိုးတွေကိုလည်းကျွန်တော်ကောင်းကောင်းသိထားတင်တာပေါ့နော်နောက်ဘယ်လိုဆေးမျိုးကိုယူမှလဲဒီပြင်ရင်လုပ်တယ်ဆိုတာဆေးတွေကအများကြီးဆေးတစ်ခုချင်းမှလဲ percentage ပြင်းပြောင်းနေရတယ်အများကြီးအဲ့တော့ဘယ်လိုဆေးကိုယူမှလဲဘယ်လိုပြင်းအားကိုယူမှလဲနောက်တစ်ခါဒီပြင်ရင်လုပ်တယ်ဆိုတာအပြော့အလေအပြင်အရည်ကားလေးကိုနည်းနည်းစင်ဝင်ထိုးပေါက်တဲ့အပြော့အလေအပြင်အမျိုးစုံကြီးရဲ့အဲ့တော့ဘယ်လောက်နဲ့နဲ့သွားမှလဲပြင်ချိန်မှရက်မှလဲနောက်တစ်ခါမလုပ်ခင်လုပ်ပြီးမှဘာလို့မှမလဲနောက်ကိုယ့်ရဲ့ဒီနာရဲ့ဒီလူငယ်မှုပုံစံကဘယ်လိုကုသမှုပုံစံချမလဲဆိုတဲ့အချက်တွေကအရင်ကြီးကြည့်တယ်အဲ့ဟာတွေမှာချုပ်ရင်းမှုတစ်ခုခုမှဖြစ်စီဟို၃-၄ခုမှဖြစ်စီချုပ်ရင်းသွားတဲ့ခါကျရင်နောက်ဆက်တဲ့ကြံစည်မှဖြစ်စီဒီမှာမြန်မာပြည်လူတွေကအသားညူတဲ့လူတွေများတယ်ဒီဒီပြင်းနဲ့ပတ်သက်ရင်သူကနောက်ဆက်တဲ့ကြံစည်မှကြံခဏလေးဖြစ်တယ်
ဟုတ်ကဲ့ဆယ်ဦးလိုဒီအလှပစေကန်းတင်တဲ့အရေးပြားပြဿနာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အရေးကြီးတာလေထွင်းရင်အတွေ့အကြုံနဲ့တကယ်ကုသတတ်တဲ့လူဖြစ်ဖို့ဆိုတာလေအရေးကြီးပါတယ်ကုပြင်းနေတာကကျွန်တော်တွေ့နေရတာပေါ့နော်သူချင်းဆောင်းအောင်ပြီးလာမကြသေးတဲ့ဆောင်းအောင်ငယ်တွေဖွင့်လာများပါတယ်သူတို့ကတကယ်ပြင်မှာတင်တာဘယ်လောက်တက်ခဲ့လဲမသိဘူးပေါ့နော်ဒါတော့ပြင်ပြင်မယ်လာအနေငယ်ပြင်ပြင်မယ်ပြီးရနေစီကံဖွင့်နေလုပ်တယ်ဆိုရင်အတိအကျဝါစကားပြောတယ်ဒီနောက်တစ်ခါနိုင်ငံတော်အနေနဲ့လေစနီးတကျဒီရုပ်ထုချင်းကျမ်းမာရေးဝန်ကြီးဌာနအနေနဲ့ပေါ့နော်နိုင်စင်ချပြီးတာအစစနီးတကျလေးကျမ်းမာပြီးတော့လုပ်ပြီးတင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးအောင်ခင်ရဲ့ကျမ်းမာရေးကဏ္ဍအပြီးမှာကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။မဘာသာခေါ်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဟာနိုင်ငံသားမီဒီယာတွေကရေးနေသလိုနိုင်ငံရေးအဖွဲ့မဟုတ်ပဲပြည်သူအကျိုးဆောင်အဖွဲ့သာဖြစ်ကြောင်းသုံးသပ်ထားတဲ့အစိုးရခံစားနဲ့ပတ်သက်လို့ဦးအောင်ခင်ကတင်ပြထားပါတယ်။
ခဲတဲ့ဩဂုတ်လကမွတ်စလင်အကြမ်းဖက်အုပ်စုရခိုင်ပြည်နယ်မြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရာဟာအခုတည်းကခရဲရိုက်နေတော့မှာပဲဒီပဋိပက္ခကိုအကြောင်းပြုပြီးဗုဒ္ဓဘာသာအမျိုးသားဝါဒီတွေကလည်းအသွင်အမျိုးမျိုးနဲ့လှုပ်ရှားလာကြပါတယ်ရတအစိုးရဖွဲ့စည်းခြင်းကစပြီးဗုဒ္ဓဘာသာအမျိုးသားရင်းနဲ့မွတ်စလင်စန့်ကျင်ရေးပေါ်ထွက်လာပါတယ်ဒီအထက်မှာလူထုထောက်ခံမှုအရာဆုံးဟာမဘာသာခေါ်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဖြစ်ပါတယ်ဗုဒ္ဓဘာသာဟာအန္တရာယ်ကြုံတွေ့နေရတယ်လို့ဗုဒ္ဓဘာသာဝင်အတော်များများကယုံကြည်နေကြပါတယ်။ဒါကြောင့်မဘာသာအဖွဲ့ဟာဗုဒ္ဓဘာသာကာကွယ်ရေးမြင့်တင်ရေးနဲ့လူမှုဝန်ဆောင်လုပ်ငန်းတွေကိုအာရုံပြုဆောင်ရွက်ရမယ်လို့ ထောက်ခံအားပေးသူတွေကယူဆပါတယ်။ဒါပေမဲ့ပါတီနိုင်ငံရေးမှာပါဝင်တင့်တလားဆိုတာကိုတော့မဘာသာအဖွဲ့ထဲမှာတောင်းအငင်းပွားနေရပါတယ်။မဘာသာနဲ့အခြားအမျိုးသားရေးဝါဒီတွေအကြောင်းသိရှိနားလည်ဖို့လိုအပ်တယ်လို့ ICG ကို International Crisis Group ကယူဆတဲ့အတွက်ဗုဒ္ဓဘာသာနဲ့အစိုးရအာဏာ Buddhism and State Power ဆိုတဲ့35မျက်နှာစာတမ်းလွန်ခဲ့တဲ့စက်တင်ဘာလကထုတ်ဝေလိုက်ပါတယ
်။ပြည်တွင်းမှာ6လလောက်တွေးဆမေးမြန်းမှုနဲ့ကွင်းစင်းသုတေသနလုပ်ပြီးမှရေးတဲ့စာတမ်းလို့ဆိုပါတယ်။ဗုဒ္ဓဘာသာအမျိုးသားရေးလှုပ်ရှားမှုပေါ်ပေါက်လာတဲ့တမိုင်းကြောင်းကစာပြီးမဘာသာပေါ်ထွက်လာပုံလူကြိုက်များလာပုံအစိုးရရဲ့တုံ့ပြန်ပုံစာရာတွေကိုအခန်း6ခန်းခွဲပြီးတင်ပြထားပါတယ်။ရှင်ဘီယင်ဟာတန်ခါဒါယကဖြစ်လို့မင်းနဲ့တန်ကအပြန်အလှန်ထိန်းကျောင်းတဲ့ရှေ့အစဉ်လာအရနိုင်ငံရေးမှာတန်ကပါဝင်ခဲ့ပါတယ်။ဒါပေမဲ့အင်္ဂလိပ်ကိုလိုနီအစိုးရဟာသာသနာဒါယကမလုပ်ခဲ့ပါဘူး။အင်္ဂလိပ်ခေါ်လာတဲ့အိန္ဒိယပြည်သားကြီးစိုးတာကိုစန့်ကျင်တဲ့ကလားဘမာအဒီကယုံကနေမွတ်စလင်စန့်ကျင်ရေးဘာသာရေးလှုပ်ရှားမှုပေါ်ထွက်လာပါတယ်။ကိုလိုနီကမှဘာသာရေးပညာပေးလှုပ်ရှားမှုလုပ်တယ်လို့မဘာသာကလည်းဓမ္မအကြောင်းတွေဖွင့်ပြီးဗုဒ္ဓဘာသာကိုမြင့်တင်ပါတယ
်အင်္ဂလိပ်ကဘာသာရေးနဲ့လူမှုပညာပေးလုပ်ငန်းတွေဟာကိုလိုနီစန့်ကျင်ရေးလှုပ်ရှားမှုဖြစ်ပါတယ် YMBA ကဗုဒ္ဓဘာသာလူငယ်အသင်းရဲ့ဥတီချက်ဟာဗုဒ္ဓဘာသာယဉ်ကျေးမှုကိုထိန်းသိမ်းဖို့ဖြစ်ပါတယ်ဒါကြောင့်ဗုဒ္ဓဘာသာအတွေးခေါ်ကိုအခြေခံပြီးသင်ကြားပို့ချဖို့သာအဓိကထားပါတယ်လူလိုက်ရေးရတော့လေဗုဒ္ဓဘာသာမြန်မာကိုဆက်ပြီးဦးစားပေးတဲ့အတွက်တိုင်းရင်းသားနဲ့ဆက်ဆံရေးအဆင်မပြေဖြစ်ရတယ်လို့ဆိုပါတယ်2008အခြေခံဥပဒေကတော့ခရစ်ယာန်အစ္စလာမ်ဟိန္ဒူစတဲ့ဘာသာတွေကိုလည်းအတိအမှတ်ပြုပါတယ်ဒါပေမဲ့လွတ်လပ်ရေးရကတဲ့ကဖွဲ့စည်းခဲ့တဲ့သာသနာရေးဝန်ကြီးဌာနဟာဗုဒ္ဓဘာသာအရေးကိစ္စနဲ့သာသက်ဆိုင်ပါတယ်2017မှာနိုင်ငံရေးအသွင်ပြောင်းတဲ့အခါဗုဒ္ဓဘာသာအမျိုးသားဝါဒီတွေမွတ်စလင်စန့်ကျင်ရေးလှုပ်လာပါတယ်
ထိုင်းနိုင်ငံတောင်ပိုင်းမှာဗုဒ္ဓဘာသာနဲ့မွတ်စလင်စစ်သွေးကြွတွေလက်နက်ကင်ပိဋိပတ်ခဖြစ်တာကိုမြန်မာပြည်မှာလည်းသဘောပေါက်နေပုံရပါတယ်ဗုဒ္ဓဘာသာကိုအစ္စလာမ်ကအန္တရာယ်ပြုနေပြီလို့ယုံကြည်ကြပါတယ်ဗုဒ္ဓဘာသာဟာငြိမ်းချမ်းပြီးဘာသာပြောင်းအောင်မဆွဲဆောင်တဲ့အတွက်ကိုယ့်ဘက်ကပါအောင်နှီးမျိုးစုံသုံးတဲ့ဘာသာတွေကတိမ့်သွင်းတာကိုခံရမယ်လို့ယူဆနေကြပါတယ်အစ္စလာမ်ဥယျာဉ်များလာရင်အစ္စလာမ်ဥပဒေကိုတောင်းဆိုတတ်တာမို့အခြားဘာသာကိုခွင့်ပြုတဲ့ဗုဒ္ဓဘာသာဟာဆုံးရှုံးနစ်နာမယ်လို့ယုံကြည်နေကြပါတယ်။မွတ်စလင်စန့်ကျင်တဲ့ဘုန်းကြီးတွေထဲမှာဥဝိရတုနဲ့ဥဝိမလဟာထင်ရှားပါတယ်။ဥဝိရတုဟာ2003ခုနှစ်မှာထောင်ကျပြီး2017မှာပြန်လွတ်လာပါတယ်။ဥဝိရတုရဲ့969လှုပ်ရှားမှုကို2013မှာမဟာနတန်ခမဟာနာယကအဖွဲ့ကပိတ်ပင်လိုက်ပါတယ်။
969တန်ခါအုပ်စုဟာမဟာနာရဲ့အမိန့်ကိုရောမဟာနာကိုရောလက်မခံဘဲတဆင့်တိုးပြီးမဘာသာအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကို2013မှာတည်ထောင်ပါတယ်။မန္တလေးမှာလည်းမဘာသာရှိလာပြီးဘုန်းကြီးတွေမခဘဲအယတ္တအယတ္တတွေပါဝင်ခွင့်ပြုပါတယ်။အင်းအားကောင်းလာတဲ့မဘာသာဟာ1900ဘာသာကူးပြောင်းမှုဥပဒေ2လက်ဆက်ထိမ်းမြှားမှုဥပဒေ3လူဦးရေထိန်းချုပ်မှုဥပဒေနဲ့4တိလင်းဒီမင်းအစနဲ့ဥပဒေစတဲ့ဥပဒေ၄ရပ်ကိုလွတ်တော်ကပြတ်ထန်းအောင်စွန့်ဆောင်နိုင်ခဲ့ပါတယ်။တကယ်တော့မဘာသာမှာတန်ခါတင်ပါဝင်တာမဟုတ်ပါဘူး။ဗုဒ္ဓဘာသာကိုကာဝယ်ဖို့နဲ့မြင့်တင်ဖို့ရဟန်းနဲ့ပြည်သူလက်တွဲလုပ်ကင်တဲ့အုပ်စုဖြစ်ပါလေ။ဒီပမီဒီယာတွေမှာနိုင်ငံရေးအဖွဲ့အဖြစ်ပေါ်ပြနေရှိပေမဲ့မဘာသာဟာလူမှုရေး၊ကေဆေရေး၊ပညာရေး၊ဥပဒေရေးရာနဲ့ယဉ်ကျေးမှုနယ်ပယ်မှာလှုပ်ရှားတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်မဟာနာသံဃာအဖွဲ့ရဲ့ဆွတ်ဖက်မှုဟာအရာထင်မှာမဟုတ်ဘူးလို့ဆိုပါတယ်မဘာသာဟာနိုင်ငံရေးအာဏာလိုချင်သူမဟုတ်ဘဲမိမိလုပ်ငန်းအောင်မြင်ဖို့အတွက်ဩစာရှိချင်သူတာဖြစ်ပါတယ်မဘာသာရဲ့ပြည်သူအကျိုးပြုလုပ်ငန်းနဲ့ထောက်ခံအားပေးသူတွေအကြောင်းကိုမသိဘဲအရေးယူနေတာတွေဟာအချင်းနီးတာဖြစ်ကြောင်း International Crisis Group ကသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။သောတာရှင်များရှင်
2022年2月23日，公司领导们对今年2022年的中华人民共和国的发展情况，进行了一个全面的评估。在评估后，领导们认为，中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华人民的发展情况是良好的。中华 ਨੇ 38 ਨੇ 999 ਲਈ ਕੋ ਖੋ ਯੂਬੀ ਸੱਤ ਲਿਆ ਮੇ ਟੈਲੀਫੋਨ ਨੰਬਰ ਕੋ ਚੂਟਿੰ ਪੇ ਪੂ ਠਾ ਨੇ ਮਾਰੇ ਕੁਰਾਈ ਮਪਾ ਵਨ ਨਾਈ ਨੇ ਤੁਈ ਅਨੀ ਨੇ ਲੈ ਈਮੇਲ ਨੇ ਫਿਫਿ ਅਤਨ ਫਾਈ ਨੇ ਬੇ ਫਿਫਿ ਵਿਊ ਯੇ ਈਮੇਲ ਲੈਸਾ burmese@voanews.com ਕੋ ਚੂਟਿੰ ਪੇ ਪੂ ਠਾ ਨਾਈ ਦਲੋ ਵਿਊ ਯੇ ਫੇਸਬੁੱਕ ਸਾ ਮੇ ਨਾ ਮਾ ਲੈ ਮੈਸੇਜ ਟੂ ਚੂਟਿੰ ਹੀ ਤਾ ਪੇ ਪੂ ਠਾ ਨੇ ਮਾਰੇ ਨੀ ਨੀ ਨਾ ਤਾ ਯੈ ਲੀ ਲਾਈ ਸੀ ਸੇ ਗਾ ਚੂ ਜ਼ੂ ਬਾ ਰੇ ਸ਼ਿਨ
လာမယ့်စနေည VOA တိုင်းရိုက်လေတိုင်းအစီအစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကတင်ဆက်မှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ဘက်မှာတအန်းဖလောင်တပ်ဖွဲ့ TNL နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလဝမြို့နယ်ဒေသခံ 1,500 ကျော်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရတဲ့ဆိုတာနဲ့လင်းခေမြို့နယ်မှာရှမ်းလူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ပြုတဲ့အပေါ်ရှမ်းနိုင်ငံရေးအင်အားစုတွေရဲ့အမြင်သဘောထားတွေကိုကြားကြရမှာပါရှင်
မကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ့်တူမြို့နယ်မုံရင်အုပ်စုမှာတအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီဇင်ဘာလ5ရက်ည9နာရီကနေမနက်တနာရီအထိTNLA နဲ့ SSPP တို့အကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့က SSPP လှုပ်ရှားနယ်မြေထဲကို TNLA ကပလောင်ပြည်နယ်မွေးရစေဝါတိုက်ဖြတ်ရေးဆိုပြီးဝင်ရောက်စိုင်းပုတ်စိုက်ထူခဲ့တဲ့အချိန်ကစပြီးနှစ်ဖက်တင်းမာမှုတွေစတင်ခဲ့တယ်လို့ SSPP SSA ဖက်ကပြောဆိုပါတယ်တိုက်ပွဲမှာနှစ်ဖက်ထိခိုက်ဒဏ်ရာရမှုအနည်းငယ်ရှိခဲ့ပြီး TNLA ဖက်က2ဦးကြဆုံးခဲ့တယ်လို့ SSPP SSA ပြန်ကြားရေးအရာရှိကပြောပါတယ် TNLA နဲ့ SSPP SSA တို့ဟာဝါတပ်ပဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ FPNCCFPNCC ထဲမှာပါဝင်ထားပြီးတော့ NCA စာချုပ်ကိုလက်မှတ်ရေးထိုးဖို့လက်မခံပဲနိုင်ငံရေးတက်ရိုက်ဆွေးနွေးရေးအတွက်နီလန်အသည့်ရှာနေတဲ့အဖွဲ့ဖြစ်ပါတယ်
။ရှင်းမြင်တဲ့ပလဝမြို့နယ်အိန္ဒိယမြန်မာနယ်စပ်ဒေသဘက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တစ်ဖက်အိန္ဒိယနိုင်ငံမီဆိုရမ်ပြည်နယ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာတစ်နေ့ဆက်တစ်နေ့တိုးလာနေပါတယ်။မီဆိုရမ်ပြည်နယ်တောင်ပိုင်းလုံဒလိုင်ခရိုင်အုပ်ချုပ်ရေးရဲပြောဆိုချက်အရဒီဇင်ဘာလ3ပိုင်းတိဒုက္ခသည်1600ကျော်တိတိုးပွားလာနေတယ်လို့ပြောဆိုပါရတယ်။တိုက်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာလောင်တလိုင်ခရိုင်အိန္ဒိယမြန်မာနယ်စပ်နီးကျေးရွာ၄ရွာမှာခိုးလုံနေရပြီးမီဆိုရမ်ပြည်နယ်ဆိုရအနေနဲ့ရာယီဒုက္ခသည်စခန်းတွေပွေလိပြီးလိုအပ်တဲ့ကူညီတွေကိုထောက်ပံ့ပေးနေပါတယ်။ဒုက္ခသည်များစုဟာပလဝမြို့နယ်တွင်နေထိုင်တဲ့ရခိုင်တိုင်းဒေသတွေဖြစ်ကြပြီးခူမီချင်းလူမျိုးတွေလည်းပါဝင်နေပါတယ်။
ရခိုင်မျိုးသားပါတီ ANP ကပါတီဗဟိုအလုံမှုဆောင်တဦးလည်းဖြစ်အတွင်ရေးမူအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးကျော်စောဦးဟာဗဟိုကော်မတီဝင်နဲ့ပါတီဝင်အဖြစ်ကနှုတ်ထွက်ခွင့်ကိုဒီဇင်ဘာလ4ရက်နေ့ကဗဟိုဌာနချုပ်ကိုစတင်ခဲ့ပါတယ်။ရခိုင်မျိုးသားအကျိုးစီးပွားနဲ့ညီညွတ်မှုကိုဦးမတီတဲ့အပြုတ်မှုများကိုကြုံတွေ့ခဲ့ရတယ်လို့ပါတီကတတ်မှတ်ထားသူပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဖြစ်အရွေးချယ်မခံရခြင်းအပါအဝင်စစ်တွေမြို့နယ်ပါတီအင်အားစုနှစ်စု꽌ပြားသွားရတဲ့လှုပ်ဆောင်ချက်တွေဟာပြုတ်ပြင်လို့မရတဲ့အချက်ပေးခေါင်းလောင်းတံတွေဖြစ်နေတယ်လို့သူ့ရဲ့နှုတ်ထွက်ပြန်စာမှာဖော်ပြထားပါတယ် ဥကျော်စောဦးဟာစစ်တွင်မြို့နယ်အမှတ်နှစ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တတိပုဂ္ဂလအဖြစ်အရွေးချယ်ခံရပြီးနောက်ရခိုင်မျိုးသားပါတီနယ်ပူးပေါင်းလာခဲ့သူဖြစ်တယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာတင်ပြီးတပတ်အတွင်းမှာဒုတိယမြောက်နှုတ်ထွက်စာတင်တဲ့ပါတီခေါင်းဆောင်တဦးလည်းဖြစ်ပါတယ်။
အခုလိုပါတီထိပ်ပိုင်းခေါင်းဆောင်တို့ချို့နှုတ်ထွက်စာတင်ထားပေမဲ့နှုတ်ထွက်ခွင့်ပြုတ်မပြုဆိုတာကိုတော့လာမယ့်ဇန်နဝါရီလပထမပတ်မှာကျင်းပမယ်ပါတီစီစီအစည်းအဝေးမှာဆုံးဖြတ်ကြမှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ကရင်ပြည်နယ်ဖျောက်တုံးစုမြို့ဝင်းရည်မြို့နယ်လုံးဆိုင်ရာကရင်နှစ်သိကူးပွဲတော်မှာကရင်မျိုးသားစုခေါင်းဆောင်စောပါဦးကြီးရဲ့ဂုံပြုတ်ရုပ်ထုစိုက်ထ အစိုးရနဲ့တမတော်ကစိုက်သူခွင့်မပေးတာဖြစ်ပြီးမဖြစ်မနေစိုက်သူချင်းပါရဲ့ကအန်ယူသင်းချုပ်လက်မြေ၄ဘောစခန်းမှာစိုက်သူရမယ်လို့နိုဝင်ဘာ၂၆ရက်ရက်စွဲနဲ့ကျင်းပရေးကော်မတီဆန်ကရင်ပြည်နယ်ဂျီအမ်စီအက်ပေးပို့စာထဲမှာဖော်ပြထားပါတယ်။စောပါဦးကြီးဟာတန်ကိုရ၄၀ခုနှစ်ကကအန်ယူအုပ်ထောင်သူဖြစ်ပြီးတော့ကရင်တော်လှန်ရေးကိုဦးဆောင်ခဲ့ပြီးအသက်ပေးခဲ့တဲ့ပုဂ္ဂိုလ
ကိုပြောင်းရွှေ့ဖို့မဖြစ်နိုင်တယ်လို့တကယ်လို့ရေဆိုးရင်ညှစ်ထုတ်လို့မကြောင်းတခြားနေရာကိုပြောင်းရွှေ့မယ်ဆိုရင်တဘာဝတ်ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုရှိမှဖြစ်တဲ့အတွက်အခုရှိတဲ့နေရာမှာစနစ်တကျပြန်လည်ပြုတ်ပြင်တာကပိုပြီးထိရောက်မှုရှိတယ်လို့ဒုတိယအကြိမ်မွန်ပြည်နယ်လွှတ်တော်အထမပုံမှန်အစည်းအဝေးပထမရက်ဒီဇင်ဘာလ၄ရက်နေ့မှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တ ပြောင်းရွှေ့ပေးဖို့အလေးအနက်တိုက်တွန်းထားကြောင်းအဆိုကိုပြီးခဲ့တဲ့မွန်ပြည်နယ်လွတ်တော်တရမဘုံမှာအစည်းအဝေးကျင်းပတဲ့စက်တင်ဘာလ၈ရက်နေ့မှာအတည်ပြုခဲ့ပြီးသားအဆိုကနေဝန်ကြီးချုပ်ကတုံ့ပြန်ပြောဆိုခဲ့တာပါမွန်ပြည်နယ်ဆယ်မြို့နယ်အတွင်းရာဘာအဝေးတိုင်း30ခုရှိတဲ့အနယ်မုဒုံမြို့မှာဆယ်ယုံရှိနေပါတယ်
အခုတင်းလာတွေကိုတင်ဆက်ပြီးသွားမှာပါမြန်မာတက်မတော်နဲ့တောင်ပိုင်းရှမ်းပြည်တက်မတော်ICSS တို့အကြားရှမ်းလူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နေရွေးချစ်စံကြနေတဲ့အခြေအနေကနေနိုဝင်ဘာလကုန်ပိုင်းမှာကျင်းပတဲ့ GICM အစည်းအဝေးအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေဝင်ရောက်ညှိနှိုင်းမှုကြောင့်လင်းခေမြို့မှာကျင်းပသွားဖို့သဘောတူညီမှု
ဆန်နိုင်ငံရေးပါတီတွေရှမ်းလက်နက်ကင်တပ်ဖွဲ့တွေပါဝင်ဖက်စည်းထားတဲ့ရှမ်ပြည်နယ်မြို့ရဲကော်မတီ CSSU ရဲ့အလဲကျဥက္ကဋ္ဌအာ CSS SSA ခေါင်းဆောင်ပုချုပ်ကျွတ်စစ်ကတော့နိုင်ငံရေးလိုအပ်ချက်အရအစဉ်ပြေတဲ့နေရာမှာလှုပ်ဆောင်တင်တယ်လို့ရှမ်ပါတာနဲ့အခုလိုပြောပါတယ်။နောက်မလျော့နဲ့ဒါဒီဟက်ယန်တီနဲ့ဟုတ်တယ်။တကယ်လို့တောင်ကြီးသုံးဟုတ်ပင်လုံးမှာမလုပ်ရရင်က
အမျိုးသားတွေအကြားနိုင်ငံရေးဘုံသဘောတူညီချက်အမြန်ဆုံးရဖို့အရေးကြီးတယ်လို့ပြောပါတယ်။ဒီကတော့ဒီကြည့်ရတဲ့ဒီလိုမျိုးလက်ခံကြတော့ဒီကျန်နေလကုံမှာလုံးမယ်ဆိုတော့ဒီလိုကျွန်တော်တို့ဒီရှမ်းတရာအန်ဒီရမလို့ပါတယ်ကျွန်တော်တို့စံတိုင်းသားများရဲ့အသာပပွားရဖို့လေအပိုင်းကျွန်တော်တို့နဲ့ဆောင်ဆုံးမှုရှိမှာပေါ့ပြီးတော့အမြင်ဘုရားဒီတိုင်းသားလက်နဲ့ကြိုင်နေတဲ့
အစိုးရနဲ့တက်မလို့ပါမယ်အများကြီးဖြစ်ပါတယ်။ကျွန်တော်တို့တိုင်းတိုင်းညီကိုချင်းချင်းအစိုးရပင်လုပ်ပေးနိုင်တော့အောင်မြင်သွားမှာပေါ့။လူမျိုးအလိုက်ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုရဲ့စေရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ RCSS SSA ကတာဦးဆောင်ကျင်းပရမှာဖြစ်တဲ့အတွက်တပ်မတော်ကတောင်ကြီးမြို့မှာကျင်းပခွင့်ပြုတာဖြစ်တဲ့အတွက်လင်းခဲမြ
Sabiro, more Muda party ne, Mundida Lonsaya Democracy Party, Bouncy Nayetra, Dizamala Patama Apaga, Napakos Larry, Trison Sune Muma, Bouncy Chicken, etcetera, Mun Lumio like Muda sending a Sunuet Zimpan, Port Dragule, Sunu Gejabari, Ditinegulo, Miklia Mongane, Susie Tensat Tabari.
Jagan Pesim Pawembe, Monangaye Party, Napati, Bouncy Trison Hugani, Yashilade.
ส่งแค่เฉยๆกูมันตีตาลงสายดิโมกราซีปาร์ตี้เอ็นทีวีที่ส่งสื่อหน่วยงานสาวนายมังมังก็คุยลูกเบียดต่อไปเนี่ยไอ้เรื่องนี้ยังสื่อหน่วยงานกูมันมีเนี่ยมาที่มีอะไรที่ลงในกูอยากจะเอาไปด้วยวิโดว์ตีนจับกูสิ่งที่มันต้องมีปาร์ตี้กูเนี่ยมันมองโลกอะไรกูปาร์ตี้เลย
มันนับปีที่สองสื่อหน่วยกู้เงินเพื่อดูแลใจด้วยสองสื่อหน่วยมาคนสุดท้ายเนี่ยมันมีด้านไหนมานับปีผู้ด้วยจริงใจทบทวนบุนับปีพระศิวะชี้คันซีมีมีกูเปลี่ยนหันลีลาบุนับปีที่เป็นกองสังเวยด้วยสองสื่อหน่วยบุมันมีอะไรมีด้านไหนในงานยืนสื่อหน่วยด้วยจิ้มปานัยสาเร็จเฉยกูสื่อหน่วยตัวเข้าใจบ้าน มนุษย์มีอะไรมีตาสิในงานยืนสื่อหน่วยเจ็บปานัยด้วยสูงMNP ปาร์ตี้นี่เนี่ยส่งพิจารณาดูแลมนุษย์มีตาปาร์ตี้ถือว่าเป็นผู้นั้นเลี้ยงธรรมะกับคุณลูกพิจารณาบ้านเองที่จะได้รู้จักเมื่อจะมาคุยมาเรื่องเมื่อผู้คนที่อยู่มาจะมาเป็นเจ้ามีรถส่งจากความจะเป็นแม่ตั้งยันด้านเล่นในไก่มองพิจารณาดีกันเองแต่ในงานเราพิจารณาแต่แค่หมู่ยาเสียยีแต่ว่าดูซะเจ้าNCAมาทุกข์เอง
มอบีเนมาลูมิโอไลมิโอตาเซนในงานยืนสื่อหน่วยเจ็บปากเขยมาชิบุลูเลยยูปีดีเจซีตัวยืนมือเขยเวมิ้นซียาอุกาคุลูสุดต่อไปเลยมอบีเจฟันเลยแล้วมาทัวร์ยามะมาทัวร์ยามิโอตาเซนตัวนั้นตัวลูมิเอามอเนเนกามิโอตาเซนในงานยืนสื่อหน่วยเวมาเจ็บปากยาไปเรื่อยๆแต่ยังเวมอเนงานยืนปาร์ตี้ด้วยสุขภาพดีเต็มขึ้นสิจังหัวเลยตัวก็สุดต่อไปเลย มันนับปีปังที่ยี่ด้วยปีที่กุศลต้องอุจิดูฮะปีกันเรื่องเวลาเชื่อเนี่ยมาปัตมาจินสับเป็นด้วยส่งสุนิเคปีนับไปนับปีปังที่นั่นยี่ด้วยเสร็จด้วยส่งสุนิโดพุสุดเลยจะต้องเชื่อกูแต่บอกตัวนี้หูยาชิเคปีดาพิบาริชิน
คุณสบายดีจริงๆก็น่าสนใจมากๆเช่นฉันพิมพ์ยาวไปนั่งดูมิวเนมเงินอุสุมาแต่อังอเมียวดาลุ่มยาวเย็ดตามตัวทีเอ็นเอลเอเน่ฉันพิมพ์ตัวใจปาร์ตี้ฉันพิมพ์ตามตัวเอสเอสพีพีเอสเอสเอโดอาจารย์ปัทมาส่งอาจารย์ไต้เป้ที่ว่าเขวาร์เร่ตอนนั้นสิ่งที่คุณน่าสนใจจังก็รู้เพียงในวันนั้นได้รับการอภิสิทธิ์จากตัวแม่ใจยินดีรับไปที่ปาร์เร่นอกจากนี้ก็สิ่งที่มาเป็นส่วนตัวอย่างว่าฉันจะมากับอันนั้น
คือเราดึงจริงๆก็กลัวว่าเปลี่ยนแปลงไหมเจ้าสิ่งอื่นๆนั้นยังมีรูปแบบไม่กันธรรมดาตอนนี้ทั้งอัตยองวิจัยและเก็บปอกันก็เดินในนับประคันเนี่ยการจัดการอย่างที่ได้มาอย่างนี้เชื่อปาเลสไตน์สนับสนุนจะจับอะไรแต่เมื่อทั้งนี้สื่อวิจัยเป็นชิ้นนั้นตัวเตียงยาวรู้ยังทับปนในอเมริกันเนี่ยสื่อหลังนี้ก็เลยสนับสนุนด้วยก็มีชูเกจจ้าบ้าเพราะฉะนั้นงั้นใจวิจัยทั้งนั้นก็ติดตามที่ยิ่งมุ่งที่ไงมาส่วนใหญ่ที่นี่เป็นเพื่อสุไลต์ร
ဒီနေ့ကတော့ဒီနေ့ပဲပြောဆိုလိုက်ကြပါတယ်ဗျာ။ဒါပြီးမြန်မာရှိတဲ့အမေရိကန်တန်ရုံဂျေရုဆလင်ကိုပြောင်းပြီးရနောက်တခြားနိုင်ငံတွေလည်းလိုက်ပါပြောင်းရွှေ့ကြမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
နယူးယောက်မြို့ထရန့်တာဝါမှာပြီးခဲ့တဲ့နေ့ထက်ရုရှားရင်းနဲ့တွဲဆောင်ခဲ့တဲ့ပတ်သက်လို့ထရန့်ဒေါ်နယ်ထရန့်ဂျူနီယာဖခင်ဖြစ်သူဒေါ်နယ်ထရန့်နဲ့ဆွေးနွေးကြရေးကိုလွှတ်တော်ကိုယ်စားလှယ်မေးခွန်းထုတ်ရမှာဖြစ်ချားဖို့ငင်းဆန်သွားခဲ့ပါတယ်။အမေရိကန်ငင်းဆန်သွားခဲ့ပါတယ်။တရင်နောက်တွေကိုရှောင်ရှားပြီးလွှတ်တော်နောက်ဘက်ကရောက်လာတဲ့ထရန့်ဂျူနီယာကိုတော့မနေ့တော့ အမေရိကန်တန်ညဘက်ညဘဝသာအစီအစဉ်ကိုညာ9:00နာရီ09:00ထိလိုင်းလူဝီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညာဖြစ်ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.